တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပြေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ AR တိုင်းမြောင်းများနဲ့လက်ပုတ်တာမျိုးကြားကအများပြည်သူသုံးနေတဲ့ချောင်းရိုးလေးကိုပုဂ္ဂလိကလည်လို့ငန်းရှင်တူကပိတ်ဖို့စူးစမ်းနေတယ်ဆိုတဲ့အကြောင်းဒေသခံတယောက်ပြောတာကိုအရင်ဆုံးဖွင့်ပြပါရစေ
မြောင်းများနဲ့လက်ပုတ်တာနေကြားချောင်းပေါ့ကျွန်တော်တူးလုံးမှ6ပေပဲအကျယ်ရှိရပေါ့နော်အနက်ကတော့သုံးပေနဲ့ပထမလှေလေးတွေနဲ့တွားနေရအခုကျတော့မတော်အကြီးကြီးတွေတွားလို့လာလို့ရနေပြီတွားရလာရကောင်းပြီးတော့ရွာလည်းနည်းနည်းပွင့်ကျိုးလာတယ်ပေါ့ကျွန်တော်တို့ရွာတွေကကျမ်းမာရေးမကောင်းဘူးအဲကန်ရွာဆိုတဲ့နေရာကိုတွားပြီးတော့ပခက်နဲ့ထမ်းရတာအဲချောင်းလေးပေါက်သွားတော့ကျွန်တော်တို့တွားရလာရကောင်းတယ်ကျမ်းမာရေးဆိုရင်အဲကိုတွားပြီးတော့ကုတယ်အကုန်လုံးကိုရောင်းလေးဝယ်တာအကုန်လုံးပွင့်ကျိုးလာတယ်ပေါ့ဒီချောင်းလေးရှိတယ်အဲအဲ့ဒါကိုလောက်ဗုဒ္ဓမြို့နယ်တဲကချောင်းအဆက်မှာပေါ့သူကလဲဧက90လောက်ရှိတယ်ကျွေးနဲ့တင်ထားတာရောသူကပ်ပြီးဖြည့်စည်းဝယ်တာရောပေါ့နော်အဲအဲ့ဒါတွေကိုသူကပီဇာနဲ့ခြားတယ်ပီဇာလုတ်တဲ့လူတွေကလည်းဒါကျွန်တော်တို့ဇွာသားလည်းမဟုတ်ဘူးသူတို့ဟုတ်ပဲရတယ်လို့သူတွေစုပြီးတော့ဒီမှာလက်ထားတာလည်းမသိအခုသူကချောင်းစပါးကိုအကြောင်းပြပြီးတော့အဲ့ဒါကိုဟိုရင်ခံဖြိမာဆိုလို့ပေါ့ပိတ်မယ်ပေါ့ပြောမှဆိုရင်လည်းဟိုသူ့လေလက်ထိတယ်ကျန်တဲ့လူတွေကအကုန်လုံးကိုယ့်ဟာနဲ့ကိုယ်လွတ်လပ်နေတယ်အဲ့ဒါကိုသူကတက်တိုက်ပိတ်တာနှစ်နှစ်ရှိပြီပေါ့အုံမင်းတွေခံပြီးတော့တံပြားကြီးကိုအမှားသူကကရေဆက်ပြီးချလိုက်တာအဲချပြီးတော့အပေါ်ကတံပြားကြီးနဲ့ရိုက်ချလိုက်တာအဲ့လိုပိတ်လိုက်တာဟိုဒီနှစ်ဟိုပိတ်ဖို့သူတို့ကြံရွယ်နေတယ်အဲ့ဒါကိုတော့ပြည်သူလူထုအားလုံးကမကျေနပ်ဘူးသူကငကိုအောက်ချဝင်ဘူးပေါ့နော
်ရန်ကုန်တိုင်းသုံးကွာမြို့နယ်စပယ်ချောင်းချေးရွာအုပ်စုမှာလည်းအခုလိုဖြစ်ရမျိုးရွာသားတွေတုံးနေတဲ့လမ်းကိုအောက်ချဝင်မှုဟောင်းကသူ့လေအတွက်ပိတ်ဆို့ထားတဲ့အကြောင်းအခုလိုကြားရပါတယ
်သုံးကွာမြို့နယ်တိုက်ရဲပေါ့နော်တပည့်ကြောင်ကြေးရအုပ်စုညောင်လေးပင်ကြေးရမှာဖြစ်တာ။သွားယူသွားစဉ်လမ်းဟောင်းပေါ့။အဲ့လမ်းဟောင်းပေါ်မှာတကယ်အုပ်စုရေမှုကဥသိန်းကအဲ့လမ်းကိုဖိတ်ထားတယ်။သူ့လေတွေကမဖြစ်ရဘူးဆိုပြီးသင်ချိုင်ကြီးတွေတိုးပြီးတော့သူ့ဘုံတွေမှာတင်အားတော့ပေါ့ဗျာ။ဧသမား29ဟာနေတိုင်လိုက်တဲ့အခါမှာလွတ်တော်ကိုယ်တော်တို့ဘာလို့ကလဲစဉ်စဉ်ကြည့်တဲ့ကဟုတ်နေတာတိတိတက်နားဖင်လိုက်ပါ။ခမောင်းကလည်းအဲ့ပီဇာကြတဲ့နေရာလေးကိုပေးပါမယ်ဆိုတဲ့ပုံစံပေါ့နော်။အဲ့ဒါလည်းမရဘူးဗျာ။မပေးနိုင်ဘူးဆိုပြီးဖြစ်တော့အဲ့ဒါနဲ့ကလေးစီဖွဲ့ကစီဝေးဆုံးဖြတ်ချက်နဲ့ချလိုက်တော့ဒီဖိတ်ဆို့ထားတဲ့တာကိုပြန်လဲဖောက်ခွင်းဆုံးဖြတ်ချက်ချလိုက်တယ်။ချလိုက်တဲ့ဟာကိုဒါကိုလုံးဝမလားဆိုပြီးတော့ဓာတ်တွေကိုပုတ်တွေပေါ်တော့ပေါပြားတွေဆွဲလာပြီးသူကထွက်လာ။ထွက်လာပြီးတော့အဲ့မှာဟိုပေါပြားနဲ့ရာဇဝတ်မှုဖြစ်အောင်လုပ်ပြမယ်လို့ချိန်ချောင်းလာပေါ့နော်။အဲ့လိုမျိုးလုပ်တဲ့ကိစ္စကိုမြို့နယ်အုပ်စုရေးဝန်ကြီးကြီးချက်အရသာထုတ်ပေးတဲ့တကြောင်ကျွန်တော်တို့ကဆေးရဆွဲတာပေါ့နော်။3-5တာဝန်ဝတ္တရားနောက်ချက်မှုချိန်ချောင်းမှု906နောက်စကူကလက်နဲ့ကင်ဆောင်မှုနဲ့ကျွန်တော်သုံးမှုနဲ့တက်ဆွဲတော့တရားရုံးကနေပြီးတော့တနေ့အမှုတွေကိုဖြုတ်ပြီးတော့3-5ဆိုဝတ္တရားနောက်ဆက်မှုနဲ့ပဲသူ့ကိုတရားဆွဲပေးတယ်။ကျွန်တော်တို့ကအဲ့လိုဆွဲလိုက်တဲ့ဟာ6လလောက်နေမှာသူ့အတားပြန်ပြီးကျွန်တော်တို့ကိုအစုဖွဲ့နဲ့သူ့ကိုရန်ကားပါတယ်နိုင်တဲ့စင်းနဲ့လောက်ပါတယ်ဆိုပြီးကျွန်တော်တို့ကိုတော်နေပါတယ်ဆိုပြီးတော့သူ့တိုင်လိုက်တဲ့အမှုကဒေးဒေးကုန်တမှုနဲ့ကျွန်တော်တို့ကိုတရားဆွဲတာ။ဆွဲတော့တရားရုံးမှာကျွန်တော်တို့ကအခုရှင်းဆိုင်တာတစ်နှစ်တော်ပါနှစ်နှစ်နေပါဖြစ်နေပြီ။တရားရုံးကဒီအမှုကမှန်လားမှားလားဆိုတာကိုပြန်စစ်ဆေးပြီးလည်းရမည်ဥပဒေပုံမှန်30ခွန်မှာကမြို့နယ်အုပ်စုရေးမှုကခွင့်ပြုချက်ပါမှတရားဆွဲဆိုပိုင်ခွင့်ရှိတာအခုကသူတို့ဆွဲခြင်းရယ်ဆွဲလို့ရတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတဲ့အတွက်ကျွန်တော်တို့မှနစ်နာတယ်ဒါကြီးကတရားရုံးမှာတရားခံအဖြစ်နဲ့သွားသွားနေရလို့ဖြစ်နေ
ရခိုင်ပြည်နယ်ဂွားမြို့နယ်ဇီကုန်းရွာမှာတော့စစ်ဆိုးအခက်ကတင်ထားတဲ့မြေတွေကတချို့ကိုအခုအစိုးရလက်ထက်မှာပြန်ပေးမယ်ဆိုပေမဲ့ရွာသားတချို့ကသူတို့မြေတွေပြန်မရဘူးဆိုတဲ့အကြောင်းပြောပြတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ဂွားမြို့နယ်ဇီကုန်းရွာကိုင်းအမှန်180ခဝင်းမြေမြေပေါ်မှာအများစားတာပါပိုးစောင်းမှာတိတ်နေတာကအစွားတိတ်နေတာပါစန္ဒာယာတန်းစီစကဆက်လို့စီမံကိန်းတွေဆိုတော့အဲ့လိုတိုက်လိုက်တာမျိုးအကုန်လုံးတိုက်တာမျိုးကျမတို့တခုလေးတဲ့ကွက်တိုက်တာမျိုးမဟုတ်ဘူးအဲ့နာဘွားမျိုးနဲ့တခုလို့အဲ့ဒီကနေမိတ်အလုံးကိုတိုက်ရဧကတော်တော်မြန်မာတိုက်ကြည့်တာအဲ့ဒီမှာကျမတို့ကပါသွားတာအဲ့မဲ့တိုက်ထားတာဒီမှာဟိုဘက်ဒီဘက်အလုံးကိုပေးပြီးသွားပြီလေမပေးပေးထားသေးတာကအဲ့ကိုင်းမန်းမင်းစစ်စစ်ခောက်ဝင်မှာကျမတို့မျိုးပဲမပေးသေးပေးထားသေးတာကန္နာကဆိုရင်လေဟိုတကြီးတွေပြေးပြီးတော့ပေးလိုက်ရပြီဒီဘက်ကအောင်ချန်သမားတွေဆိုလေပေးလိုက်ရပြီကျမတို့မှာသူတို့ပြောတဲ့လာနာဆိုလားအဲ့ဒါတွေမတင်ကြီးလို့တဲ့အင်ရချပြီးတဲ့ဥပစီရပေါ့နော်ကျမတို့မှာရမ်းမြဖားလက်ထပ်ခံရတယ်ရကြေဘူးတဲ့ထက်ထပ်ခံရတယ်အကုန်လုံးထပ်ခံရှိတယ်ပြည်စစ်စုံဆုံးပဲကိုင်းမင်းလွတ်တော်ဥဒ္ဒါကြီးကိုတိုင်းဝင်းချိုတင်ပြတဲ့သူတို့ကန့်ကွက်လာခေါ်တယ်ကျမတို့စစ်စစ်တဲ့လွားတဲ့စစ်စစ်တဲ့အလုံးလေးလုပ်ပြီးဆောင်ရပြီးသွားပြီခုချိန်ထိတိုင်မဲ့ထားတာကိုရကစွန့်လွှတ်ထားပြီးသားလေးဖြစ်တယ်အဲဒီစွန့်လွှတ်ထားတဲ့မြေကိုသူတို့ကဒီကွင်းကိုဒီတိုင်းထားဖို့ဆိုပြီးတော့အဲ့လိုဆုံးမြတ်တာပေါ့နော်သူကဘယ်လိုဖြစ်နေသူကထပ်သိမ်းနေတာမျိုးအဲစွန့်လွှတ်ထားတဲ့မြေကိုတခါထပ်သိမ်းလို့တဲ့ခါကျမတို့တကယ်နဲ့နာရဲကျမတို့တွေကလုံးဝမခံနိုင်ဘူးပေါ့
အဲ့ဒီရခိုင်ပြည်နယ်မှာပဲမြောင်ဦးမြို့နယ်မှာတော့ဝါးတွေခုတ်ပြီးမြို့ကိုရောင်းဖို့တက်လာတဲ့ဖောင်တစင်းကို ။ဓမြတိုက်လူရက်သွားပြီမဲ့တရက်ခန့်တွေကိုရဲတပ်ဖွဲ့ကမဖမ်းနိုင်ဘူးဆိုတဲ့အကြောင်းအခုလိုပြောပြလာပါတယ
်။ချက်တာကနောက်မျိုးနဲ့ပရင်အောက်ကလုံးချက်တော့မျိုးဇန်နဝါရီ16ရက်နေ့ကမင်းပြတို့ပဲကိုဝါရုံမစင်းလာကျွန်တော်တို့လူ3ယောက်ဝါဖောင်နဲ့စင်းလာပရင်ဆိုရဲရောအောက်ကညပဲအိတ်တယ်အဲ့မှာညတနာရီလောက်သူတို့လူ6ယောက်ကလာပြီးဆက်ကိုလူရဲ့အတင်းလူရောလူဘောပါအပြေတက်တဲ့ခဏလူဘောအပြေတက်တဲ့လူကတော့ချောင်းကူပြီးတော့လဲတော့လဲတော့သူနေွားနဲ့ပြတာအဲမျက်လုံးနှလုံးကြားနှစ်ဖူးတဲ့တဲ့ကိုလာမှန်လားလောက်စလုံးကခေါင်းခွဲသူကသူဆက်ကိုဆွတ်ပြီးပြီးတော့ဆက်ကတော့ကျန်တော့မှမြသုံးသိန်း4000နဲ့ဝယ်ထားရဲကိုပေါ်ပြီးတိုင်တော့မြောင်းဝရဲကဘာပြောလဲဆိုတော့ဒါငါတို့နဲ့မဆိုင်ဘူးလို့ပြောတယ်အဲ့ဒါဆိုကျွန်တော်တက်ဆိုင်ရကိုထက်တိုင်မယ်ဆိုတော့မြောင်းဝရဲကဘာပြောလဲရတယ်ရတယ်အဲ့ဒါဆိုကျွန်တော်လုပ်ပြီးနေတော့မြောင်းမျိုးနဲ့အချင်းချင်းဆိုပြီးအဲ့ဒီဒေယာရတဲ့အကောင်လေးကိုတင်တယ်ပြည်လေပေါ်ကပြီးတော့အဲ့နေရာကိုတော့ကြည့်တယ်ကြည့်တဲ့ပုံတွေပါတယ်ရအခုထိအဖြစ်ဘာမှမပေါ်သေးဘူးခင်ဗ
ျဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြပါစီအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့ကြီးကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။ဒါ့အပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551 96459တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစို့ခင်ဗျာ။